အစိုးရနှုတ်ထွက်ပေးဖို့တောင်းဆိုနေတဲ့တန်ဃာတော်နဲ့အမျိုးသားရေးလှုပ်ရှားသူတွေဟာဒုတိယမြောက်နေ့အဖြစ်ဆက်လက်ဆန္ဒပြနေဆဲဖြစ်ပါတယ်။ဥပဒေရေးရာကျွမ်းကျင်သူတွေကတော့ဖွဲ့စည်းပုံအခြေခံဥပဒေရာတပိတ်မှောက်ဆန္ဒပြတာနဲ့အစိုးရတရက်ပြုတ်ကျမှာမဟုတ်ကြောင်းတုံ့တပ်ပါလည်းရှိနေပါတယ်။ဒီသတင်းအပြည့်အစုံကိုတော့ VOE မြန်မာပိုင်းသတင်းတောက်ကိုမိုးစောကတင်ပြထားပါတယ်ရှင်။
ဟုတ်ကဲ့ရန်ကုန်နဲ့မန္တလေးမြို့ကတန်ဃာတော်တွေနဲ့မြို့သားရေးလှုပ်ရှားသူတချို့ဟာအစိုးရနှုတ်ထွက်ရေးအတွက်ဗုဒ္ဓနေ့ညနေပိုင်းကစတင်သတင်းပေါက်ခဲ့ရမှာဒီကနေ့မှလည်းဒုတိယနေ့အဖြစ်ဆက်လက်သတင်းပေါက်နေစေဖြစ်ပါတယ်။ရန်ကုန်မြို့ကသတင်းပေါက်ရမှာပါဝင်တဲ့ဥပညာသာရဇောတိကကအစိုးရပြုတ်ကျတဲ့အထိဆောင်ရွက်သွားမှာဖြစ်ကြောင်း VOA ကိုအခုလိုမင်ကြားပါတယ်။
သတင်းပေါက်တာကတော့ဥဒုတို့ဒေါ်ဖမဲတို့တို့တောင်းအရေးတုံးပါတဲ့ကနိုင်ငံတော်အင်ဂျင်အေဂျင်ရေးကိုပြက်ပြားစေအောင်ပြက်ပြားမှုတွေကိုမြင်လာရတဲ့အတွက်ကြောင့်ဒီဥဒုတို့သတင်းဆောင်ပါတယ်ဖြစ်ပါတယ်။သတင်းကတော့သူကပြုတ်ကျတဲ့အထိလုံးပဲလို့ကြီးရထားပါတယ်။အာကောင်းမှုအာမကောင်းမှုဆိုတာကတော့ဘာသာသာသနာနဲ့တိုင်းပြည်နဲ့လူမျိုးအပေါ်ရှိတဲ့သူတွေဝမ်းရလာလို့ကျွန်တော်အားကောင်းလာပါတယ်။ဘလို့ဆက်လုပ်တော်ဝင်ရှိတယ်ဆိုတာဥဒုကပြုတ်ကျတဲ့အထိသတင်းကိုထိုင်ပြီးတော့ဆက်တိုင်ပေါင်းဝင်လာမှာပါ။
တရားလွတ်တော်ရှိနေဦးမမောင်ဝင်းကလက်ရှိသပိတ်မောက်တောင်းဆိုရာနဲ့ပတ်သက်ပြီးဥပဒေကြောင်းအရအခုလိုရှင်းပြပါတဲ့
ဥပဒေကြောင်းအရပြောမယ်ရှင်တော့ဖွဲ့စည်းပုံရှင်ကဥပဒေရဌာနဖို့ထုတ်ခွန်တော့ဒါရှိတာပေါ့နော်အစိုးရတစ်ခုကိုချုပ်ချဖို့ဆိုတဲ့အပိုင်းကြတော့တရားဥပဒေနဲ့တွားရမှာပေါ့တရားဥပဒေတွားရမယ်ဆိုတော့ဒီလိုဌာနပြတာနဲ့သပိတ်မောက်တာနဲ့တော့လေဖွဲ့စည်းပုံရှင်ကဥပဒေပြဋ္ဌာန်းကျေရဥပဒေကြောင်းအရတော့ဒီအစိုးရပြုတ်ကျမသွားနိုင်ပါဘူး
သိရှိသပိတ်မောက်နေရာနဲ့ပတ်သက်ပြီးဒါဟာဆန္ဒပြတာမဟုတ်တဲ့အတွက်အာဏာပိုင်တွေစီကခွင့်ပြုချက်ရယူတာမရှိဘူးလို့လဲမန္တလေးမြို့ကတန်ဃာတော်တစ်ပါးကမိန့်ကြားထားတာရှိပါတယ်။အခုလိုအာဏာပိုင်တွေဘက်ကခွင့်ပြုချက်မယူဘူးဆိုရင်တော့ပုံမှန်ဆက်ရှင်နဲ့ပုံမှန်905ခါဝေးစရရီနဲ့အရေးယူခံရပွဲရှိကြောင်းလဲတရားလွတ်တော်ရှင်းနေဦးမမောင်ဝင်းကပြောပါတယ
်။သပိတ်မောက်တာတို့ဒီဆန္ဒထုတ်ပြတာတို့ဆိုတဲ့အတိုင်းနေရာတော့ကျွန်တော်တို့မြစ်စုစီဥပဒေနဲ့ပဲတွားမယ်ဒီ905ခကွေးတွေကဖြစ်ဖြစ်လာနေတာပေါ့နိုင်ငံတော်ကိုကုန်တိတ်ခကြအောင်နိုင်ငံတော်အစိုးရကိုဘာဖြစ်အောင်လုပ်တဲ့တာဆွဲနေကြအစိုးရတက်တ်ဆွဲနေကြပေါ့ပုံမှန်ဥတိတ်ရှင်တက်ကလည်းဆွဲတဲ့905ခကွေးတွေကတော့တက်ပြီးဆွဲနေစေတာကြတာပေါ့အစိုးရကိုချင်းချင်းပြအောင်လုပ်တာပေါ့
ငင်းကျန်းစွာစုဝေးခွင့်စီတန်းလက်လက်ခွင့်ပုံမှန်18ကိုချိုးဖောက်ရင်တနည်းတဲ့မပိုးတဲ့ထောင်တန်းနဲ့နိုင်ငံတော်အကြီးအကျယ်ပြည့်စုံမှုပုံမှန်905ခခွေးကိုကျူးလွန်ရင်ထောင်တန်းနှစ်နှစ်အထိဒါမှမဟုတ်ငွေတန်းသုံးမဟုတ်ထောင်တန်းငွေတန်းနှစ်ရစလုံးကိုချမှတ်နိုင်တာဖြစ်ပါတယ်။နိုင်ငံရေးလေးလာသုံးသပ်သူဒေါက်တာရမျိုးသိန်းကတော့လက်ရှိသပိတ်မောက်တောင်းဆိုနေတဲ့အပေါ်မှာအခုလိုရှုမြင်ပါတယ်
။အခုရေကောက်တင်ရောက်ထားတဲ့အစိုးရဟာ2015ခုနှစ်ပါတီကောင်ဒီမိုကရေစီထူထူရေကောက်ပွဲနဲ့2019ခုနှစ်ကျတဲ့ရေကောက်ပွဲကနေပြီးတော့ပြည်သူလူထုကနေတိုက်ရိုက်ရွေးကောက်တင်မြောက်လိုက်တဲ့စွတ်တော်တွေကနေပေါ်ပေါက်လာတဲ့အစိုးရအဖွဲ့ဖြစ်တယ်။အဲဒီအတွက်ကြောင့်မလို့ဒီအစိုးရအဖွဲ့ကိုနှုတ်ထွက်ပြီးတောင်းဆိုနေစရာကကြောင်းကျိုးစီလျုံမရှိဘူးလို့မြင်တယ်။နောက်အကြောင်းချက်လည်းခံတော်မှုမရှိဘူးလို့ပြည်ထောင်ကြတော့လက်ရှိကျွန်တော်တို့တိုင်းပြည်ရဲ့အမျိုးသားပြန်လည်ရင်ချားစီရင်းနေငင်းငင်းကြီးရန်ကောင်းပေါ်မှာတွားနေတဲ့အချိန်ကာလမျိုးမှာဒီလိုခြေလှမ်းမျိုးတွေဟာတိုင်းပြည်ရဲ့ထွန်ယူတော့တဲ့မှုနဲ့ငင်းငင်းကြီးပြန်လည်ပြည့်ညက်ရေးအတွက်အနောက်ဆက်ဟန်တာဖြစ်လာမှာကိုစိုးရိမ်ရရှိတယ်လို့ကျွန်တော်ကမြင်တယ်
။တပိတ်မောက်သူတွေရဲ့တောင်းဆိုချက်တွေမှာအမျိုးဘာသာသာသနာကိုနှိမ့်ချတဲ့ဒီမှန်ခံကွဲမှုမကျွမ်းကျင်သူတွေကိုနေရာပေးတဲ့အမျိုးသားလုံခြုံရေးကိုအကာအကွယ်မပေးတဲ့အစိုးရအလိုမရှိကြောင်းစတဲ့အချက်တွေပါဝင်နေပါတယ်